မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ထိမ့်သိမ်းခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုတရားစွဲဆိုလိုက်ကြောင်းလုတ်ဖို့ကင်ဘက်နီးစပ်သူတွေကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီသတင်းပတ်အစောပိုင်းကလေးကနေပြည်တော်မှာတားဆီးခံထားရတဲ့လွတ်တော်ကိုယ်စားလှယ်တွေကိုနေရပြန်ဖို့လေအာဏာပိုင်တွေကညွန်ကြားနေပါတယ်။အာဏာသိမ်းပြီးနောက်ဆက်တွဲနောက်ဆုံးအခြေအနေတွေကို VOA သတင်းတောက်မေခါကစူးစီးတင်ပြထားတာဖြစ်ပါတယ်။တမတော်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိမ့်သိမ်းထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဆက်သွယ်ရေးပစ္စည်းတွေကိုခွင့်ပြုချက်မရဘဲတင်သွင်းမှုတမတော်ဦးဝင်းမြင့်ကိုတော့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုတွေနဲ့တရားစွဲဆိုလိုက်ကြောင်းလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့တရားရုံးမှတ်တမ်းတွေမှာတွေ့ရသလိုနီးစပ်သူတွေကလည်းပြောပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိတ်တန့်ကောင်းဆောင်တွေလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုဒီမနက်မှာပဲနေပြည်တော်စဘူတီရိမြို့နယ်တရားရုံးမှာ Teleconference Online ကနေရုံးထုတ်ခဲ့ပြီးချုပ်ရဲ့ယမန်ယူခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့တာပါ NLD ဗဟိုအလုံးမှုဆောင်ကော်မတီဝင်ဒေါက်တာမေဝင်းမြင့်ကတော့တရားစွဲဆိုအရေးယူလိုက်တဲ့ကိစ္စပေါ်
အဲ့လိုကြားတော့ဒီလေးဟိုယမန်ယူတယ်လို့ကြားတယ်လေဒါပေမဲ့အသေးစိတ်တော့အတူမသိရသေးတော့လေအဲ့ဒီကြားတော့ယမန်ကိုဟိုကပေါ့နော်ဟိုဒီတိုင်းမဲ့လက်ယူသွားတယ်လို့ကြားပါတယ်အဲ့လိုမသိရချင်ညချက်မှပါပြီးသားဒီပြီးရတော့အတူကဒီလိုလုတ်တာကိုလက်မခံပါဘူးဆိုတာကိုအတူထုတ်ပြန်ထားပြီးသူပြီးတော့ဒါကတော့သူလက်ရှိတာဝန်ယူဆိုင်သူတွေကလုတ်သွားတာတော့ဒါတော့ဟိုသူရဲ့လုတ်ဆောင်ချက်ဖြစ်ပါတယ်လို့ဒါလေးပြောချင်ပါတယ်ပြီးနော်
အစိုးရထိတ်တန်းခေါင်းဆောင်နှစ်ယောက်ကိုတရားစွဲဆိုထားတဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25အရာအပြည့်ရှိကြောင်းတရားရုံးကဆုံးဖြတ်မယ်ဆိုရင်ထောင်ဒဏ်3နှစ်အောက်ဒါမှမဟုတ်ငွေဒဏ်ကျခံရမှာဖြစ်ပြီးပို့ကုန်သွင်းကုန်ဥပဒေပုံမှန်8အရာဆိုရင်တော့ထောင်ဒဏ်3နှစ်ထက်မပိုတဲ့ပြစ်ဒဏ်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ဒဏ်နှစ်ရက်စလုံးပေးနိုင်ကြောင်းဥပဒေမှာပြဋ္ဌာန်းထားပါတယ်။ဖမ်းဆီးခံအစိုးရထိတ်တန်းခေါင်းဆောင်နှစ်ယောက်ကိုတရားစွဲဆိုအရေးယူထားပြီးချုပ်ယမန်ယူလိုက်တဲ့ဆိုတဲ့သတင်းတွေတီးကြားအတည်ပြုဖို့တာဝန်ရှိသူတွေနဲ့တပ်ဆိုင်ရာရဲစခန်းတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့မရခဲ့ပါဘူး။စစ်တပ်ဦးဆောင်ဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကော်မတီဘက်ကအဖွဲ့ဝင်ဦးသိန်းညွန့်ကို VOA ကဆက်သွယ်မေးမြန်းလာမှာတော့လက်ရှိအခြေအနေမှာဘာမှပြောဆိုနိုင်တာမရှိသေးကြောင်းတုံ့ပြန်ခဲ့ပါတယ်
။အခုလောဆယ်ဘာမှပြောလို့မရဘူးနော်။အဲ့ဒါလေးပဲသူမြစ်သားခံပါလား
။တချိန်တည်းမှာပဲနေပြည်တော်မှာလှုပ်တော်သေးအတွက်ရောက်နေကြတဲ့ကိုယ်စားလှယ်တွေကိုလည်းနေရပြန်ဖို့အာဏာပိုင်တွေညွှန်ကြားနေပါတယ်။ NLD ဗဟိုအလုံးမှုဆောင်တအူးဖြစ်တဲ့ဦးဝင်းထိန်ကတော့နေပြည်တော်စီပင်ဝင်းအတွင်းကကိုယ်စားလှယ်တွေကိုအတင်းကျပ်ဖယ်ခိုင်းနေတယ်လို့ပြောပါတယ
်။အခုကမပြန်ရင်အတင်းဆွဲထုတ်မယ်သဘောရှိတယ်တမီးရဲ့။သူသစ္စာရဲ့ကရယ်ရစ်တွေပဲအဲ့ဒီ MSS channel တို့တော့ကလေးမလို့မနေကြနဲ့ပြန်ရဆိုရဲကွာ။သူတို့ဓာတ်ထင်နေကွာပဲဒါပဲ။ဒါကြမ်းဒိတ်တယ်မရေးလိုက်
လုံးညုံရေးတပ်ဖွဲ့တွေကအသွာလာကန့်တက်တားဆီးခံထားရတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတော့မနစ်ညနေပိုင်းမှာပဲကိုယ်အစီစဉ်နဲ့ကိုယ်ပြန်ကွင်းပြုလိုက်ကြောင်းစစ်တပ်တာဝန်ရှိသူတဦးကအကြောင်းကြားခဲ့ပါတယ်။ဒီကနေ့အစောပိုင်းမှာတော့နေထိုင်ရာနေရာကနေ24နာရီအတွင်းဖယ်ရှားဖို့ထပ်မံတတိပေးခဲ့ကြောင်းလဲ NLD ဗဟိုအလုံးမှုဆောင်တဦးဖြစ်တဲ့ဦးအောင်ကြည်ညိုကအတည်ပြုပြောဆိုခဲ့ပါတယ်
။ကျွန်တော်နေမှာဟိုအဝေးရရှိတဲ့လူတွေကားတက်ပြီးပို့ဆောင်ရေးပါညာတွေ6ရက်နေမှာကျွန်တော်ထွက်မယ် NLD ပေါ့နော်။ပြန်တဲ့ကိုယ်စားလှယ်တွေရတချို့တိုင်းနာကိုယ်စားလှယ်တွေမနေ့ကပြန်သွားကြပြီတချို့က။ဘာလို့ဆိုဒီမှာမော်တော်ကားမှာပို့ရတဲ့ယူပို့ဆောင်တို့ရန်ကုန်တို့အဝေးတွေလည်းအများကြီးရှိတာကိုအဲ့ဒါမနေ့ကညှိလိုက်တယ်။ဒါပြောတဲ့တက်မလို့ရရှိသေးတယ်။သူလည်းပုံပြောပြီးဟုတ်တယ်ရပါတယ်လို့ဖြစ်တယ်။ဖြစ်တော့ကျွန်တော်တို့ကဒီမှာရှိတဲ့လူတွေအမှဟိုကိုယ်အိမ်တွေကကိုလှမ်းပြီးတော့ကားမာတဲ့လူတွေကမှားတာတို့။နောက်ဒီမှာလာတဲ့အဝေးထွက်ကြတဲ့ခါကျလည်းပဲ quarantine နေမဝင်ရရေးပါညာအဲ့ဒါဒီလုံနေကြရတာပေါ့ဗျာ။အဲ့ဒီနေ့မနေ့ခင်းကြတဲ့ခါကျတော့ဟိုပထမစီပင်ကပြောတယ်48နာရီတွင်အပြီးထွက်ပြေးပါလို့လာပြောတယ်။အဲ့ဒါနေကြတဲ့ခါကျတော့ဟိုနယ်လုံးဝင်ကြီးကတိုက်ရိုက်ဟိုဖြစ်ပါတယ်တဲ့24နာရီကျွန်းထွက်ပြေးပါစီလို့ပြောတယ်။ဖီရပေးတာပေါ့ဗျာ
။ချွတ်တော်တစ်ကိုတက်ရောက်နေတဲ့တိုင်းရင်းသားကိုယ်စားလှယ်တချို့ကတော့နေရက်ကိုပြန်လဲထွက်ခွာသွားကြပြီလို့လေမွန်ညီညွတ်ရေးပါတီကနိုင်စံတင်ကပြောပါတယ်
။ဒါကြောင့်မနေ့ကတည်းကကျွန်တော်ကားမာလိုက်ပြီးတော့ကားသူ့ကိုလာကြသူ့ကျွန်တော်ဖျားနေပါတယ်။အဲဒါကျွန်တော်ဟိုပါစစ်တောင်းတော်ရောက်နေပြီဟာကိုမလွယ်ပြန်ဖို့
ဒီသတင်းပတ်အစောပိုင်းစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိမ့်သိမ်းခံခဲ့ရတဲ့တိုင်းနယ်ပြည်နယ်ကဝန်ကြီးချုပ်တွေအပါအဝင်အစိုးရအဖွဲ့ဝင်တော်တော်များများကိုတော့ပြီးခဲ့တဲ့ရက်တွေမှာပဲပြန်လဲလွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းရန်ကုန်တိုင်းအစိုးရအဖွဲ့ဝင်တချို့အပါအဝင်တက်ကြွလှုပ်ရှားသူတချို့ကိုတော့ဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်ရှင်။ကျွန်မမေခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။